ခဲ့တဲ့နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ပြည်သူ့တော်အစည်းအဝေးမှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့တပ်မတော်သားအမတ်တွေထင်ထင်ရှားရှားသဘောထားကွဲလွဲတဲ့ကိစ္စတစ်ခုပေါ်ပေါက်ခဲ့ပါတယ်။အကြောင်းကတော့နောင်ထုတ်ဝေမဲ့ငွေစက်ကူတွေမှာအမျိုးသားကောင်းဆောင်ကြီးလည်းဖြစ်လွတ်လပ်ရေးဖခင်နဲ့တပ်မတော်တီထောင်သူလည်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ပုံကိုပြန်အသုံးပြုဖို့မပြုဖို့မဲခွဲဆုံးဖြတ်တဲ့နေရာမှာဖြစ်ပါတယ်။ငွေစက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ပြန်လည်ရိုက်နှိပ်အသုံးပြုဖို့ရွေးကောက်ခံအမတ်တယောက်ကလွဲပြီးအားလုံးထောက်ခံခဲ့ကြသလိုတပ်မတော်သားအမတ်တွေအားလုံးကတော့ကန့်ကွက်ခဲ့ကြလို့ပါပဲ။ငွေစက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှက်အသုံးပြုသင့်ပါသလား။တပ်မတော်သားအမတ်တွေကဘာအကြောင်းနဲ့ပြပြီးကန့်ကွက်ကြသလဲ။အဲ့ဒီပြောဆိုမှုတွေမှန်ကန်မှုရှိပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ။
တကယ်တော့ဗိုလ်ချုပ်ရုပ်ပုံနဲ့ငွေစက်ကူတွေပြန်လည်ရိုက်နှိပ်ထုတ်ဝေဖို့လွှတ်တော်တွင်အစောဆုံးတင်ပြခဲ့သူဟာတင်ကန်းကျွန်းအမတ်ဟောင်းဦးသိန်းညွန့်ဖြစ်ပါတယ်။အရင်သူရဥွှေမန်းဦးဆောင်တဲ့ပြည်ခိုင်မျိုးပါတီကလွှမ်းမိုးထားတဲ့လွှတ်တော်ကာလာတုန်းကအဆိုတင်ခဲ့တာပါ။အဲ့ဒီအချိန်ကသူ့အဆိုကိုလွှတ်တော်မှမှတ်တမ်းတင်ထားပြီးစောင့်ကြည့်မယ်ဆိုတဲ့ဆုံးဖြတ်ချက်လောက်ပဲရခဲ့တာပါ။ဒါပေမဲ့သူ့အဆိုတင်ပြီးတာနှစ်အနည်းငယ်ကြာသွားပြီးပထမအကြိမ်လွှတ်တော်သက်တမ်းကုံဆုံးချိန်အထိမြန်မာနိုင်ငံတော်ဗဟိုဘဏ်ဟာဗိုလ်ချုပ်ရုပ်ပုံနဲ့ငွေစက်ကူတွေပြန်ပြီးထုတ်ဝေတာမလုပ်ခဲ့ပါဘူး။အခု NLD ပါတီလွှမ်းမိုးတဲ့လွှတ်တော်သက်တမ်းရောက်မှမြိုင်မဲဆန္ဒနယ်က NLD အမတ်ဦးအောင်ခင်ဝင်းကထပ်ပြီးတင်သွင်းခဲ့တာဖြစ်ပါတယ်။အဆိုကိုတက်မတော်သားအမတ်တယောက်အပါအဝင်စုစုပေါင်း9ယောက်ဆွေးနွေးခဲ့ရမှာ6ယောက်ကထောက်ခံပြီးတက်မတော်သားအမတ်တယောက်ကပဲကန့်ကွက်ဆွေးနွေးပါတယ်။အဆိုနဲ့ပတ်သက်ပြီးတက်မတော်သားအမတ်ဒုဗိုလ်မှူးကြီးကျော်မင်းလိုင်ကအချက်အလက်အများကြီးတင်ပြပြီးကန့်ကွက်ပါတယ်။သူတင်ပြတာတွေကတော့ငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ကုန်ကြစရိတ်တွေရှိလာမယ်ငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဒီအတွက်ပြည်သူတွေစီးပွားရေးပိုပြီးကြက်တဲလာနိုင်တယ်ဘတ်ဂျက်လုံငွေကလည်းပိုပြီးများလာမယ်နိုင်ငံတကာအတိုင်းဝိုင်းကနေမြန်မာကျပ်ငွေအပေါ်ယုံကြည်မှုပိုနှဲလာမယ်ဆိုပြီးဖြစ်ပါတယ်ဒီပြောဆိုချက်တွေမှန်မမှန်ဝေဖန်သုံးသပ်ကြည့်ဖို့လိုပါတယ်လက်ရှိလွှတ်တော်ထဲမှာအမတ်တယောက်ကအဆိုတင်ပြီးအခြားရွေးကောက်ခံအမတ်အားလုံးလိုလိုထောက်ခံခဲ့ကြတာဟာဗဟိုဘဏ်ကထုတ်ဝေထားတဲ့လက်ရှိငွေဆက်ကူအမျိုးအစားအားလုံးဒါမှမဟုတ်တချို့ကိုအသုံးပြုမှုလုံးဝရပ်ဆိုင်းလိုက်ပြီးဗိုလ်ချုပ်ပုံနဲ့ငွေဆက်ကူတွေထုတ်ဝေအစားထိုးဖို့ဆိုတာမျိုးလုံးဝမဟုတ်ပါဘူးဗဟိုဘဏ်ဟာငွေဆက်ကူတွေကိုစီးမြင်စည်းကမ်းတွေနဲ့အညီရိုက်နှိပ်ပြီးလှည့်လည်နေတဲ့ဈေးကွက်ထဲသွင်းရတဲ့လုပ်ငန်းစဉ်ရှိပါတယ်အဲ့ဒီအတွက်နောက်ထပ်ငွေဆက်ကူတွေထပ်ရိုက်တော့မယ်ဆိုရင်အမျိုးအစားတစ်ခုဒါမှမဟုတ်ငွေဆက်ကူအမျိုးအစားတချို့မှာဗိုလ်ချုပ်ရုပ်ပုံနဲ့ဒီဇိုင်းပြောင်းရိုက်နှိပ်ထုတ်ဝေပေးဖို့ဆိုတာပါပဲဘယ်ငွေဆက်ကူအမျိုးအစားကိုမှဖျက်သိမ်းပေးစရာမလိုအပ်ပါဘူ
းဒီအတွက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ဒီဇိုင်းပြောင်းလဲခြင်းဆိုင်ရာလုပ်ငန်းစဉ်အတွက်ပဲငွေကြေးကုန်ကြမှာဖြစ်ပါတယ်အခြားဘာကုန်ကြစည်းမှမရှိပါဘူးဥပမာလက်ရှိအသုံးပြုနေစဲကြက်တစ်ထောင်တန်းငွေဆက်ကူတွေကိုဗိုလ်ချုပ်ပုံဒီဇိုင်းအသစ်နဲ့ထုတ်ဝေမယ်ဆိုတော့ဈေးကွက်ထဲလှည့်လည်သုံးဆွဲနေတဲ့ချင်းသေးရုံနဲ့ငွေဆက်ကူတစ်ထောင်တန်းတွေကိုရပ်ဆိုင်လိုက်ဖို့မလိုပါဘူးဆက်ပြီးသုံးဆွဲနေုံဗိုလ်ဘဏ်ကိုပြန်ပြီးရောက်လာတဲ့ငွေဆက်ကူတွေထဲကမှဟောင်းနွမ်းပြီးသုံးမရတာတွေလောက်ကိုပဲရွေးချယ်ဖျက်ဆီးရုံပါပဲဈေးကွက်ထဲမှာဗိုလ်ချုပ်ရုပ်ပုံပါငွေဆက်ကူတစ်ထောင်တန်းရောချင်းသေးပုံပါတစ်ထောင်တန်းကိုပါသုံးဆွဲသွားရင်နောက်နှစ်တော်လေးကြာရင်ချင်းသေးပုံပါငွေဆက်ကူတွေကတဖြည်းဖြည်းရှားပါနောက်ဆုံးမရှိသလောက်ပျောက်သွားမှာမျိုးဖြစ်ပါတယ်ဒီလိုငွေဆက်ကူအမျိုးအစားတစ်ခုမှာဒီဇိုင်း2မျိုး3မျိုးအသုံးပြုထုတ်ဝေတာမျိုးနိုင်ငံတော်များများမှရှိပါတယ်။လက်ရှိအမေရိကန်ဒေါ်လာ100ရာငွေဆက်ကူတွေဆိုရင်လည်းလုံခြုံရေးအစ်စ်မြင့်ထားတဲ့ဒီဇိုင်းသစ်နဲ့ငွေဆက်ကူထုတ်ဝေသုံးဆွဲပေမဲ့အရင်ငွေဆက်ကူအဟောင်းတွေကိုလည်းသုံးဆွဲခွင့်ပြုထားစေဖြစ်တာတွေ့နိုင်ပါတယ်
။ဒီလိုငွေဆက်ကူတစ်မျိုးဒါမှမဟုတ်အားလုံးလိုလိုကိုအစဉ်ပြေတဲ့အချိန်တွေမှာဒီဇိုင်းတွေပြောင်းလဲလိုက်ရုံနဲ့ငွေကြေးဖောင်းပွားမှုဆိုတာဖြစ်ပေါ်လာမှာမဟုတ်ပါဘူး။ငွေကြေးဖောင်းပွားမှုဆိုတာဟာအစိုးရဘက်ကမှလုံငွေပြတာများပြီးအဲ့ဒီလုံငွေအတွက်ဗဟိုဘဏ်ကနေတက်မှတ်စည်းမျဉ်းတွေထက်ပိုပြီးငွေဆက်ကူတွေရိုက်ထုတ်တဲ့အခါမှသာဖြစ်ပေါ်နိုင်တဲ့ကိစ္စမျိုးပါပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကြက်တထောင်တန်ငွေဆက်ကူတစ်ရိုက်နှိပ်ထုတ်ဝေခဲ့ပါတယ်အဲ့ဒီအချိန်တုန်းကလည်းတချို့နားမလည်သူတွေကငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဆိုပြီးပြောဆိုဝေဖန်မှုရှိခဲ့ပါတယ်တကယ်တော့ငွေဆက်ကူအစ်စ်တစ်ခုထုတ်ဝေတာဟာငွေဆက်ကူပမာဏများများထုတ်ဝေတာမဟုတ်လို့အဲ့ဒီအချိန်ကငွေကြေးဖောင်းပွားမှုလည်းမဖြစ်ပေါ်ခဲ့ပါဘူးငွေဆက်ကူအရေးအတွက်ပမာဏလိုတာထက်ပိုပြီးရိုက်မထုတ်ရင်ငွေကြေးဖောင်းပွားမှုဖြစ်မလာနိုင်သလိုပြည်သူတွေစီးပွားရေးပိုပြီးကျက်တဲလာမယ်ဆိုတာမျိုးကလည်းသိပ်ပြီးဆိုင်တဲ့ကိစ္စမျိုးတော့မဟုတ်ပါဘူးဘတ်ဂျက်လုံငွေပြတာများလာမယ်ဆိုပြီးပြောတာကလည်းမှန်မှန်ပါဘူး ဘတ်ဂျက်လုံငွေနေတာများတာဟာဘတ်ဂျက်ရေးဆွဲမှုအစိုးရအသုံးစိမ့်နဲ့အခွင့်အရေးရရှိမှုစတဲ့ကိစ္စတွေလောက်နဲ့ပဲသက်ဆိုင်တာပါ။နောက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူထုတ်ဝေလိုက်ရင်နိုင်ငံတကာအတိုင်းဝိုင်းမှာမြန်မာကျပ်ငွေကိုယုံကြည်မှုကျဆင်းလာစေမယ်ဆိုတာကလည်းအတော်လေးမဆိုင်တဲ့ကိစ္စလို့ပြောလို့ရပါတယ်။ခြုံပြီးပြောရရင်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူရိုက်နှိပ်ထုတ်ဝေရင်ဖြစ်လာမာတွေနဲ့ပတ်သက်ပြီးတက်မတော်သားအမတ်ကဆွဆွဲပြောဆိုတာတွေဟာမှန်ကန်မှုမရှိပါဘူး
။တကယ်တော့တိုင်းပြည်တစ်ပြည်မှာထုတ်ဝေတဲ့ငွေဆက်ကူဆိုတာဟာအဲ့ဒီနိုင်ငံရဲ့အမှတ်သားသေးုပ်လက္ခဏာတွေပါဖို့လိုပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်လို့ဆိုထားတဲ့အတွက်ထုတ်ဝေတဲ့ငွေစက္ကူတွေမှာမြန်မာနိုင်ငံပုံရိပ်ထင်ဟပ်တာဒီမိုကရေစီကိုထင်ဟပ်တာဖက်ဒရယ်ပြည်ထောင်စုကိုထင်ဟပ်တဲ့ပုံရိပ်တွေပါသင့်ပါတယ်ဥပမာလွတ်လပ်ရေးဖခင်ဗိုလ်ချုပ်ဆန်းရုပ်ပုံကိုအသုံးပြုသလိုတိုင်းသားရုပ်ပုံတွေတိုင်းသားပုံရိပ်ထင်ဟပ်တာတွေကိုလည်းသုံးသင့်ပါတယ်အိန္ဒိယတရုတ်နိုင်ငံနဲ့နိုင်ငံတချို့ရဲ့ငွေစက္ကူတွေမှာသူတို့တိုင်းပြည်ခေါင်းဆောင်ရုပ်ပုံတွေတိုင်းသားရုပ်ပုံတွေနဲ့ထုတ်ဝေထားတာတွေ့နိုင်ပါတယ်ဒီအတွက်နောက်ထုတ်ဝေမဲ့ငွေစက္ကူတွေကိုဒီဇိုင်းပြောင်းမယ်ဆိုရင်ဗိုလ်ချုပ်ရုပ်ပုံတွေတည်းမကတိုင်းသားရုပ်ပုံတွေနဲ့ပါပြောင်းလဲထုတ်ဝေသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်